မင်္ဂလာပါရှင်ဖီယိုအမေရိကန်တန်ကနေ2015ခုနှစ်ဩဂုတ်လ12ရက်ဒီဇင်ဘာလ12ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40တို့ကနေဖတ်ယူလာစင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းစီစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့အတူအမေရိကန်အီဒီယန်သုံးမနက်ခင်းအင်္ဂလိပ်စာပို့ချချက်အပြင်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
အခုတစ်ဖြည်းအင်းလေးလိုနေရလို့မြန်မာပေါ့နော်နိုက်ထရိုဂျင်နဲ့ဒီဖော့စဖရပ်စ်တွေများတဲ့ကြောင့်ရေညှိရေမော်တွေကအရန်နေများနေတယ်ဂေဟာစနစ်ကလက်ခံနိုင်လောက်ထက်ပိုများနေတယ
်မြေစီတွေရှိတဲ့တာထက်ပိုများနေတဲ့ဩဇာဓာတ်ညဉ့်မှုတွေကြောင့်တဘာဝဝင်းကျင်ဆိုင်ရာဒေါ်အေးအေးဂျီနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ခုလိုစီဇန်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ပြပေးတာကိုလည်းနားဆင်ကြရအောင်ပါရှင်
ဆောင်းမရှင်ဂျော်ရှူဝါကာလန်ဇစ်ရေးသားထားတဲ့အရှိတောင်အရှအတွင်းက2015ခုရဲ့ဒီမိုကရေစီဆိုတဲ့စာဆောင်မှာတော့မြန်မာနိုင်ငံမှာနိုဝင်ဘာလဆန်းတုန်းကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲကိုကြည်ကျင်းအားဖြင့်ဒီမိုကရေစီနီးကြအောင်မြင်မှုဟာရှင်းသက်သက်ပိုးပြီးတော့ရှင်းရှင်းလင်းလင်းရှိလာတယ်ဆိုတာနဲ့အစချီထားပါဗျာ။ဒေသတွင်းဒီမိုကရေစီနီးအကြဆုံးဖြစ်တဲ့ဖိလစ်ပိုင်အင်ဒိုနီးရှားအရှေ့တီမောနဲ့စင်ကာပူနိုင်ငံတွေဟာရေပူအားဖြင့်သူတို့ရဲ့နိုင်ငံရေးလမ်းစဉ်တွေမှာအားကောင်းနေတာကိုမြင်တွေ့နေရပါဗျာ။ဒီမိုကရေစီနဲ့တက်ဦးစံပိုင်ပရင်စနစ်ရောနောက်ကျင်သုံးနဲ့ကမ္ဘောဒီးယားမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတော့2015ခုနှစ်ဟာလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးကြရဆုံးနှစ်တွေလို့ပြောရမှာဖြစ်တဲ့အကြောင်းနှိုင်းရှင်ရေးသားထားတဲ့ဆောင်းပါးအပြည့်စုံကို RNC News ရဲ့စက်တရက်နေ့ဒုတ် online စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Ebadic no less historic than Bihar Bihar တမိုင်းနဲ့ဒန်းလူညီတဲ့မြမဆိုတဲ့ခေါင်းစဉ်နဲ့ online စာဆောင်မှာနိုဝင်ဘာလ10ရက်နေ့မှာပဲမြမပြည်မှာအထူးထူးရွေးကောက်ပွဲကျင်းပခဲ့တာနဲ့တချိန်နဲ့အိန္ဒိယနိုင်ငံ Bihar ပြည်နယ်မှာလည်းတမိုင်းဝင်ရွေးကောက်ပွဲရှိနေခဲ့ပြီးလက်ရှိဝန်ကြီးချုပ် Modi ရဲ့ပါတီဟာ Bihar ပြည်နယ်မှာအကြီးအကျယ်ရှုံးနေကြောင်းအဲ့ဒီနေ့ညမှာပဲကြေညာခဲ့ပါတယ်။တချိန်နဲ့မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကမဲပြတ်တက်နဲ့အနိုင်ရသွားပေမဲ့ရွေးကောက်ပွဲမဲစင်းရလတ်တွေကိုနိုဝင်ဘာလ21ရက်နေ့အထိကြေညာပေးရတော့မှာပဲ NLD ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့စစ်တပ်ကြောတော့နောက်ခံပြုအာဏာရပြည်ခိုင်ပြိုးပါတီဟာလွတ်တော်တည်တည်မှာဆယ်ရာခိုင်နှုန်းအောက်မှာသာအနိုင်ရခဲ့သလို NLD ဟာတိုင်းရင်းသားဒေသတွေမှာလည်းဒေသခံတိုင်းရင်းသားပါတီငယ်တွေကိုအနိုင်ရသွားခဲ့ပါတယ်25နှစ်တွင်လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲကနေ NLD ပါတီဒုတိယအကြိမ်မြောက်အနိုင်ရသွားခဲ့ပုံကတော့ဖြင့်တမိုင်းမှာနောက်ထပ်ဒါမျိုးတစ်ခုဆိုတာမရှိနိုင်တော့ဘူးလို့យေတာထားတဲ့သတင်းဆောင်ပါကို rediff.com ဆိုတဲ့အိန္ဒိယအွန်လိုင်းသတင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
်။ Little to cheer in Myanmar's halfway peace accord. သိအားပေးဖို့မတွေ့ရတဲ့မြမငြိမ်းချမ်းရေးရဲ့ခီးတဝက်သဘောတူညီချက်ဆိုတဲ့ The Nation သတင်းစာရဲ့ editor အပေါ်မှာတော့အင်ကာနေရုံကတနိုင်ငံလုံးအပြည့်ရဲ့သဘောတူညီချက်ကိုမြမလွှတ်တော်ကအတည်ပြုပေးလိုက်ကြောင်းနဲ့အစချီထားပါဗျ။တိုင်းသားလက်နက်ကိုင်16ဖွဲ့တွေကထပ်ဝနဲ့သာတနိုင်ငံလုံးအပြည့်ရဲ့ရေးစာချုပ်ချုပ်ခဲ့တဲ့သတင်းဟာနိုင်ငံတကာသတင်းတွေရဲ့ခေါင်းကြီးပိုင်းတွေမှာအုံအုံကြွကြွပါခဲ့ပေမဲ့ဒီစာချုပ်မှာအစိုးရတပ်ဖွဲ့တွေနဲ့ KIO ကချင်လက်နက်ကိုင်အဖွဲ့နောက်ဒီရှမ်းတဘုံတို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒုက္ခရောက်နေကြတဲ့အယက်သားစစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းကိုတော့ဖော်ပြထားတာမျိုးမရှိပါဘူးအစိုးရနဲ့နိုင်ငံတကာလေ့လာသူတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်ကိုကန့်နဲ့ဝါလက်နက်ကိုင်အဖွဲ့တွေကိုအိန္ဒိယတရုတ်နိုင်ငံကအထောက်ပံ့ပေးနေတယ်ဆိုပြီးဝေဖန်နေကြတဲ့အကြောင်းအပြည့်စုံကို The Nation Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါလိမ့်ရှင်
ဒီနေ့မြင့်တဲ့အတွက်ကျင်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugu, ye piapu, kimya bionida, li gong yum babebia, a chiniba. Tuga, teta, di canwami, a ye piame, luzamium, hopubia, lu, debi yabadi. Umago, now recall nas in jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Nyolinje mshivu, surago, tiene, li gongka, pimbanka.
Beating a dead horse.
Lupiolu yabare. Eragaro, diniminate tim piagere, idiom atome pipare.
Tolala diam necking late thing as I go, Lila gejabida now, could mutumika nagule nasinabaume. မော်လမြိုင်စာတိကရင်တိုင်းရင်သူဒေါက်တာစင်တီးယားမဟာ1926ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့ပြီးမဲဆောက်မြို့မှာမဲတော်စေကံဖွင့်လှစ်ခဲ့ပါတယ်။နယ်စပ်တိုင်းရင်သားတွေရွှေပြောင်းလူသမားတွေရဲ့ကျမ်းမာရေးဖြင့်ကလေးတငယ်တွေရဲ့ပညာရေးစတာတွေကိုပါဒီဇိုင်းမတ်မတ်ကြိုးပမ်းခဲ့လို့ရေမွန်မက်ဆီဆီဆူဟန်ဖရီလွတ်လပ်ရေးဆူဂျိုနာသန်မန် ကအသက်56နှစ်ပြည့်သွားခဲ့ပါပြီ။နေဇမှာ28နှစ်တာဖြတ်သန်းခဲ့ရတဲ့သူ့ရဲ့ဘဝအတွေ့အကြုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
ဆရာမဒေါက်တာစင်ဒီရဲ့အခုဆိုရင်56နှစ်ဟိုတနေ့ရပဲပြည့်ခဲ့ပြီပေါ့နော်ကိုလို1988ခုနှစ်ဒီဒီမိုကရေစီအေးတော်ဘုံကြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာပြီးတော့အခုအသက်56နှစ်ပြည့်တဲ့ထိပေါ့နော်ဆရာမဒီမေတော်စီကမှာလုတ်ကိုင်းခဲ့တာလေနိုင်ငံတကာကအတိပေါ့နော်အဲ့တော့ဆရာမအခုလို့ဖြတ်တန်းလာရတဲ့ဘဝနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါလားဆရာမ
ကျွန်မဒီနေဆက်မှာတော့28နှစ်ရှိပါတယ်28နှစ်ခဲမှာတော့နေဆက်ကိုရောက်ခါကြတော့ကျွန်မတို့ဒီရေခင်းပေါ့နော်ရှိခဲ့ပြီးရေခင်းပြီးရနောက်ပိုင်းမှာနေဆက်မှာတခြားသောကျောင်းသူကျောင်းသားတွေနဲ့ခြားသူတွေလည်းပေါ့နော်သူရရှိလာတဲ့အချိန်ဆက်ပြီးတော့ဟိုကျမကြီးလုပ်ငန်းအလုပ်ကြီးလုပ်ငန်းလို့တစ်ဆိုင်လာလောက်ပါတယ်ပထမပိုင်းမှာတော့ကျွန်မတို့ရှိရှိလူဆောင်ရမယ်ပိစာမျိုးနေဆက်မှာရှိမယ်အလေးထားမျိုးလည်းအဲဆိုလည်းခါရမျိုးတော့မဟုတ်ဘူးပေါ့ဆုံးကထန်ပြီးထာလာတယ်လို့ကျွန်တော်တို့ဟိုဒေတာကိုပြန်ရမယ်ပေါ့နော်အဲ့လိုမျိုးရှိရထားတာပါဆိုတော့လည်းနေဆက်ဒေတာရဲ့အခြေအနေအရလိုအပ်ချက်တွေလည်းအများကြီးရှိနေသေးတယ်လို့သဘောလာဒီ90စီစဉ်ရေးကောက်တဲ့လောက်ပိုင်းမှာလည်းအခြေအနေကပြောင်းလဲတိကျတာလည်းရှိတယ်နဲ့ပို့ပြီးတော့ဒီရှိကောင်လူတွေတွေရောဒီရက်တစ်ခါတည်းရောပို့ပြီးတော့ရလာတဲ့အပေါ်မှာဆက်လက်ပြီးတော့ဒီလောက်ပိုင်းကိုဒေချက်ဆောင်ရဲ့ပို့ရဲအဲ့တော့ဒီဒေတာတစ်ခုခဲမှာလည်းမဟုတ်တယ်နဲ့ဒီဒီလိုလေလည်းမလည်းမဟုတ်တယ်နဲ့တခြားတဲ့တိုင်းတာတိတာဒီမှာရှိတဲ့ကျမကြီးဖွဲ့စည်းရလဲဆိုတော့ပုံပြချက်ချက်ချလဲဆိုပြီးဒီလိုနိုင်ရတယ်ပေါ့နော်ဒီလိုရှိမှတော့ကျွန်တော်တို့ကျမကြီးစုဖွဲ့ဖို့ရပေါ့နော်ဒါပေမဲ့ကျမကြီးစနစ်ကြီးပုံပြတောင်းရင်ခိုင်ပါတဲ့ကျွန်ရရှိအတွက်ပုံပြတဲ့ခဲဆိုရှိတဲ့ကျမကြီးစနစ်ကြီးဖြစ်လာဖို့အတွက်လည်းကျွန်တော်တို့ဆက်ရနိုင်တဲ့တောင်းဆောင်ရနေတာလည်းရှိပါတယ်ဒီဖြစ်တော့ဒီမျိုးဆက်တူတာတွေတိုင်းတာတိတာတွေလည်းဒီရှိပြောင်းလူစုတွေပေါ့နော်အပေါ်ကတော့ဒီနေနဲ့ဆက်ချလို့ချုပ်ရှိတဲ့အဲ့ဒါဆိုရှယ်မီဒီယာဆက်ရမှုတွေဆက်လက်ဆက်လက်ရှိကြတာပါ။ဒီနေ့မှလည်းကျွန်တော်တို့ဒီလက်ရှိလေသာရှိတဲ့ကလေးတွေပြင်ရည်နဲ့ကလေးတွေကပေးတဲ့ဒီဆက်လက်ဒါဆောင်ရည်တွေဆောင်ပေးကြတာ။ဒီနေ့တော့ကလေးတွေဆက်လက်ရတယ်။ဒီလိုမှရှိဆောင်ပြည်ထိုင်လုပ်ကိုင်တဲ့အပေါ်မှာဒီဆက်လက်ရရဲ့ဆက်ဆက်ဆက်ဆံရေးတွေအယူရှိတယ်လို့နိုင်ငံနဲ့ဖြစ်ဖို့စာစေမှုတွေဒီပြညာရေးအခွင့်အရေးကိုပြောတစ်ဖက်လုံးမှာဒီအမြင်နဲ့ပြညာရေးအခွင့်အရေးရရှိဖို့လည်းရရှိရ
ခလေးတွေပေါ့နော်နိုင်ငံမဲ့စုပေးမဲ့လို့လေမြန်မာနိုင်ငံကလာတဲ့နေဆက်ရောက်နေတဲ့ဒီခလေးတွေအခြေအနေရှိရကြတော့ဘလို့ရှိပါလဲဆင်မ
ခလေးတွေရှိပြီလို့ပြောရင်တော့ဒါဒီကနေပုံကန်လဲတာအများဆိုရင်ပြောင်းမှုရှိနေတဲ့အရာတွေဖြစ်တဲ့အဲ့ဒီအတွက်ကြောင့်လည်းဒီလူစုချင်းစုဖွဲ့စည်းတဲ့ပုံစံရလည်းဆက်လမ်းပြီးပုံအခြေအနေပေါ်မှာမှုတည်ပြီးတော့ထိုင်းနိုင်ငံမှာဆိုလည်းထိုင်းနိုင်ငံရှိရလို့ခွင့်ရတို့ခွင့်ရတို့ရှင်းနေရတဲ့ပုံစံဆိုင်တာရှိလို့ ဒီထဲမှာလည်းဆောင်ရွက်မှုတွေပို့ပြီးကျေပြန်လာတာတွေ့ရှိရပါတယ်။ဆိုတော့ဒီကလေးအခွင့်အရေးဆက်ရှောင်မှုပါဆိုရင်တော့ဒီအထူးသဖြင့်တော့ဒီဒီကမှာပဲပုံမူပေါ့နော်။လို့ထားတဲ့ဒီစားမှာဒီမင်းချင်းဒီစနစ်တကျထုတ်ပေးနိုင်တဲ့အစီအစဉ်လေးဟုတ်တယ်အခုတစ်ခေတ်တော့ဒီဖြစ်ပေါင်းများစွာဆက်ဖြစ်နေတဲ့ဒေတာတွေတခြားနိုင်ငံရှိကြောင်းနဲ့ဆိုင်ရတဲ့ဒေတာတွေမှာဆိုရင်တော့ဒီအခွင့်အရေးတွေအကျိုးရရှိတဲ့အတွက်ကြောင့်ပရိုဂရမ်အန်ဒီလည်းပို့ပြီးတော့ကြီးမားပါတယ်ဒီကနေ့မှလည်းအခုရှိကြောင်းလူတွေပို့ပြီးတော့ရှားလာတဲ့ဒီလင်းရှိကြောင်းလူတွေကစီးပွားရေးခွင့်လမ်းတွေမှာမှတူရလူကြီးရှိကြောင်းမှုရလာတဲ့အခြေအနေတွေမှာဒီ meeting ကလေးဆက်လျှောက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီကျမရေးလက်ခံဖို့လည်းအတူပေါ့နော်။အခုလေးလေးမျိုးစင်းကိုဆက်လက်ကြထုတ်ပေးကြရတော့ဒီတော့တစ်ချိန်ထဲမှာပဲဒေတာဆိုင်ရာအနေနဲ့ပြောင်းဆောင်ရွက်ဖို့ဒေတာထဲမှာရှိတဲ့လူတွေအတွက်ရှိတဲ့ပြောင်းဆောင်ရွက်ဖို့ဒီအုပ်ပြေရအစားဆွဲပေးနိုင်တဲ့စနစ်ကိုဆိုပြီးတော့ကောင်းမွန်လာဖို့ကတော့ဒီချိန်ချင်းခွဲစီရအောင်ဆရာခွဲရအောင်ဒါကိုဒီစင်တစ်ချက်ဆက်လက်ဆောင်ရွက်မှာဖြစ်ပါတယ
်။ပြုပြင်ပြောင်းလဲစတင်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ပြီးမှအခုတော့မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ကအပြတ်အသတ်နိုင်ငံရှိလိုက်ပြီးတော့နောက်နှစ်မှာတော့အစိုးရဖွဲ့ဖို့အလားအလာရှိနေတာပေါ့နော်ဒီလိုအခြေအနေမျိုးမှာဆီယမတို့ဒီနေစားရောက်နေတာလည်းကြားလာပြီဆိုတော့ကိုယ့်နိုင်ငံကိုကိုယ်ပြန်ဖို့အစီအစဉ်ရှိပါလားဆီယမကျွန်
တော်တို့ဒီလိုဆောင်ရွက်နေတဲ့အဖွဲ့ကြီးအလုံးအားအခုမှမဟုတ်ပါဘူးကျွန်တော်လည်းအနေနဲ့ဆယ်လာတယ်အဲ့ကိုဒေတာမှကိုချေပြီးတော့ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ကြောင့်လုံးဝနေရာရှိနေဒီသားဖြစ်ပါတယ
်ဟို
အစ်စ်ဒီမဟုတ်ပါဘူးလက်ရှိရှိတဲ့လုံးဝနေရာကပို့ပြီးတော့ဟိုခိုင်မာအောင်နဲ့ပို့တော့တူးချက်ခါရဲ့အိုင်အဲ့ရှိရှိဟိုကောင်းမွန်တဲ့စနစ်တွေပေါ်ပေါက်လာဖို့ဒါပြောင်းဆောင်ရမယ်အလုပ်တွေဖြစ်ပါတယ်ဒီသားစီတဲမှာကျမတို့ဟိုငွေဆက်ချက်ဖို့အစ်စ်မိုင်းလောက်အဖွဲ့လေးဖြစ်စီတိုင်းအဲ့ဒါကျမတို့အဖွဲ့စီဖြစ်စီဒီသားနဲ့ဒီပေါ့နော်ကျမတို့စနစ်တွေကျမတို့ဝန်ထမ်းတွေတော့ပို့ထောက်ထားတာပြန်လည်ပေးထားတာလေရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီရှိခပြီးသားအဲရေမြေတွေနဲ့လုံငန်းလေးပဲပို့ပြီးတော့ခိုင်မာအောင်နဲ့ရှိတဲ့တရားဝင်တွေနဲ့ဒီမှာပြုဖို့ရှိလာအောင်အဲတစ်ချိန်တည်းမှာပဲရေရှိအတွက်နိုင်ငံတကာထောက်ပံ့မှုတွေပြုလို့မဟုတ်ဘူးလေကောင်းမွန်တဲ့အဲကျန်းမာရေးဆွေးနွေးအောင်ပါလုပ်ချုပ်ဖို့ပို့ပြီးရှိလာဖို့ကတော့ဒါဒေတာအလိုက်ပေါ့နော်ဒီဒေတာဆိုင်ရာဆွေးရတယ်လည်းဆိုလို့ဟိုတိုင်းကဆွေးကြည့်တယ်လည်းဆက်လက်ပြင်ဆင်တော့အမှတ်စာတွေဖြစ်တော့ကျမတို့အနေနဲ့တော့ဒီလက်ရှိရှိနေတဲ့လုပ်ငန်းလေးကိုပို့ပြီးတော့ခိုင်မာထောက်နေအောင်ပါတော့ဆောင်ရွက်နေဖြစ်ဖြစ်ပါအ
ဲ့တော့ဆီယမဆိုလိုတာကတော့ဆီယမကတော့မေတို့ဆေးကမ်းမှာပဲဆက်နေသွားမယ်အလားအလာရှိတာပေါ့
ဟုတ်ကဲ့ကျမတို့လည်းတော့ဆေးကမ်းကိုလည်းဒါဒီရက်ဆက်မှာရှိတဲ့တရားလာကျမ်းမကြီးအဖွဲ့ကြီးတွေနဲ့အဲဒီပေါင်းဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်တော့မှာဖြစ်တယ်လို့နောက်ထိုင်းနိုင်ငံမှာရှိတဲ့ကျမ်းမကြီးစနစ်နဲ့လည်းပို့ပြီးဆက်ဆက်ပူးပေါင်းသွားပြီးတော့ဒီရှိမှာရှိတဲ့လူတို့တွေအားလည်းအမြဲရှိနေမှာဖြစ်တဲ့အတွက်ကြောင့်မြန်မာပြည်ကလည်းရှိတဲ့လူတို့တွေရဲ့ဒီကျမရေးပညာရေးနဲ့လူမှုရေးကိစ္စတွေကိုဒီထိုင်းနိုင်ငံအစိုးရနဲ့ဖြစ်စီပြီးတော့မှအစိုးရနဲ့ဖြစ်စီကျမတို့ဆက်လက်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်ဆီကောင်းလည်းအရှိနော်ဒီတိုင်းဆက်လက်ပြီးလေ့လာသွားပြီးတော့နော်ပို့ပြီးတော့ကောင်းမွန်တဲ့ကျမရေးစနစ်ကပြည်တွင်းထဲမှာပေါ်ပေါက်လာပြီးဆိုလို့ရှိရင်လည်းအကျမတို့အနေနဲ့ဒီအချို့သောလုပ်ငန်းရှင်တွေကနော်ဒီပြည်ကလည်းအခြေပြုပြီးတော့နော်တခြားရနေတဲ့အဲဒါကျမတို့ရဲ့ဒီတန်လို့ပြီးတော့တရားဆောင်ရလို့ရအောင်ဒီလိုကျမတို့ဆက်လက်ပေါ့ကိုကြည့်ကြတာဖြစ်ပါတ
ယ်။ဒေါ်ဆန်းစုကြည်ရတယ်ဟိုပြည်တွင်းမှာရောပြည်ပမှာရောပေါ့နော်နိုင်ငံတကာကချီးကျူးထိုက်တဲ့ဒီဒီမိုကရေစီခေါင်းဆောင်အမျိုးသမီးကြီးတူဖြစ်တယ်ပေါ့နော်အလားတူပဲဒီထိုင်းမြန်မာနယ်စပ်မှာလည်းဆီယမဒေါက်တာစင်ဒီယာဆိုလေနိုင်ငံတကာကတည်တဲ့ဆီယမရဲ့လှုပ်ဆောင်ချက်တွေကလေးအများကြီးပဲနိုင်ငံတကာကချီးကျူးကြတာပေါ့နော်အခုလိုမျိုးဒီအမျိုးသမီးတွေပေါ့နော်ခိုင်မာချက်အပြည့်အဝနဲ့အများကောင်းကျိုးတွေရည်တည်ပေးနိုင်ခဲ့တာပေါ့နော်ဆီယမတို့ဘလို့ခွန်အားယူပါလေဆီယမနည်းနည်းလေးကျမတို့အမျိုးသမီးတွေကိုပြောင်းမျှဝေပါလား
ဆိုတော့အမျိုးသမီးအနေနဲ့ကတော့ဒါသက်သာကအဖြစ်နဲ့ဒါလူတွေအနေနဲ့ဖြစ်စီအဲ့မှာကျေလဲတာတဘာဝအရာတော့အခါဥမောင်းလေးမိမလေးမိသားစုတောင်းဝန်လေးဆောင်ရဲရတာဖြစ်တဲ့တကြောင့်အမျိုးသမီးတိုင်းရလဲဒါကိုရဲ့မိသားစုစမိုင်းရေးကိုရဲ့ရစမိုင်းရေးဆိုတော့ဒါအရင်အရင်တစ်ခါဖြစ်ရင်ပါတဲ့အရှိရဖြစ်ပါတယ်နောက်တော့ဒီကလေးဒီရဲ့စမိုင်းရေးပြညာရေးကလည်းသူတို့ကတော့ဆင်းရဲဖြစ်သွားတဲ့ဒေတာတွေကအမတီနေတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအမျိုးသားတွေကအဲ့မှာရှိတာနေတဲ့အခါကျတော့ ော်ဒီအမီးတွေကစကားရရပေါ့နော်လက်ရရရစားစားဆောင်ရရတာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့စွာရပေါ့နော်ရှိလာဖို့ဆိုတာကတော့သူတို့ပြန်ပြီးပြညာအသက်ပြညာလေးပို့ပြီးတော့ရရှိလာနိုင်လို့လည်းလိုအပ်တယ်ဆိုရင်ဒီမှာဟိုပါရရရဖြစ်ပြီးခေတ်ခြားဆက်ဆက်ပို့ပြရမျိုးတွေဒီတစ်ခါဖြစ်ရှင်းတဲ့အခါမှာဖြစ်ပြီးပေါ့အမီးမီးတွေကိုယ်ပိုင်ပါဝင်လို့อ่ะเนี่ยอยู่ที่ได้แล้วก็เหมือนตะเกยสิทธิ์เนี่ยชินชัยเนี่ยอนุญาตเนี่ยเนี่ยยืนชัวร์ก็တော့ที่เยอะๆนี่ชื่อกันอ่ะปาวินล่ะพวกอ่ะพวกเนี่ยอยู่ที่ได้ You can bend but never break me cuz it only serves to make me more determined to achieve my final goal
တလလာဒန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရရှင
်ဒီတစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ညမ်းမှုအကြောင်းကိုပြောပြပေးမှာပါမြေစီဩဇာတွေဖြစ်တဲ့nitrogen နဲ့ phosphorus ဓာတ်ငွေလေရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတက်ညဉ့်ညမ်းမှုလို့ခေါ်ပါတယ်။ဒီညဉ့်ညမ်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါင်းမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
။ Nutrient pollution ဆိုတာကအာဟာရဓာတ်တောင်မှမလို့ရှိရင်ဩဇာတက်ညဉ့်ညမ်းမှုသူတို့ကတော့အာဟာရတို့ဩဇာတို့ဆိုရာဒီထဲမှာရှိတယ်မှာလေသို့တော်လေများများရှိလာတဲ့အခါမှာညဉ့်ညမ်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြောင်းခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်တော်ပဲခြေပြန့်အကုန်ကြမ်းများပြီးတော့စိန်ခေါင်းမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီတန်းနှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ကေဟစနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပိုင်းတစ်ခုပါနေပါတယ်ဒီ nitrogen တဲ့အခါဆိုလို့ရှင်လေကျမတို့ရှူရတဲ့ထဲမှာလည်းအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus တဲ့ရရေထဲမှာဆိုရင်ရေညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငါးတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပေါင်းခြင်းတွေအများကြီးဝင်လာတဲ့ခါမှာအထူးသဖြင့်ဒီလူတွေရဲ့လုံဆောင်မှုကြောင့်ပေါ့နော်ရေတွေလေတွေတွေဝင်လာတဲ့ခါမှာညဉ့်ညမ်းမှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းတွေအင်းအိုင်တွေကန်တွေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းတွေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာလည်းထိခိုက်တယ်တဘာပေါင်းခြင်းလည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်ဗမာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတယ်
ဩဇာတက်ညဉ့်ညမ်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေရတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုသဖြင့်အင်းလေးလိုနေရာလိုမျိုးမှာပေါ့နော် nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ်ဂေဟစနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးတွေကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့ရေထဲမှာရှိငါးတွေအောက်ဆီဂျင်ချက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေနေတဲ့အပင်ရောတတဝါလေးတွေပေါ့နော်သူတို့မှလည်းရှင်ဘူးကခက်ခဲတယ်အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ညမ်းမှုဖြစ်ပါတယ
်ဒီလိုဩဇာတက်ညဉ့်ညမ်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်များပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကြီးကဆင်းပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကြမ်းမဖြစ်စေသို့တေးထောင်တေးသွားတယ်ဘာလို့လဲဆိုတော့ဒီရေညှိတွေကသူတို့ကတရှိချက်တေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်တုံးတယ်တုံးတဲ့အခါမှာငါးတွေနဲ့တခြားတပင်းတွေတခြားဟိုတတော်ဝါတွေပင်တွေကတုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအစိတ်အတောက်တွေထွက်တယ်နောက်ဘက်ပီးရီးယားတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပစုံတွေနဲ့ ဟိုတွားပြီးတော့လဲစားမိတယ်ဖြစ်စီတောက်မိလို့ဖြစ်လို့ရှင်လူတွေမှာကျန်မာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှင်လဲပမာဏနည်းနည်းလေးပါပါရင်တော့ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen မြင်းများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမတည်နိုင်လို့ဖြစ်ပါတယ
်အင်းလေးဒေတာမှာဩဇာတညဉ့်ဉန်းမှုကိုဘဲကနေရနေတယ်ဆိုတာကိုကြည့်ရအောင်ပ
ါအင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphorus တွေကဘဲကလာရလဲဆိုလို့ရှိရင်အထူးသဖြင့်တော့ဆိုက်ပျိုးရလာပါတယ်အဓိကကတော့ခင်းရင်ကြီးကိုဆိုက်ပျိုးကြတယ်နောက်သူတို့မှခင်းရင်ကြီးတွေပဲလဲဆိုက်ပျိုးတယ်နောက်စံနေပိုင်းလည်းနည်းနည်းပါးဆိုက်ပျိုးတယ်ဆိုက်ပျိုးတဲ့ခါမှာသူတို့ကမြေဩဇာတွေတုံးတယ်မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ် nitrogen ကမြေဩဇာမှာတော့လိုပါတယ်ပေါ့လို့ဆိုရင်အပြင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်ဒါမှဒီ phosphorus ဓာတ်ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုတ်ခိုင်းအောင်သူကအပြင်ကိုလှုပ်ပြီးတယ်ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွမ်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားတယ်လို့ဖြစ်တယ်ကျွမ်းသူကျွမ်းသားတွေကလည်းအဲ့ရရေတွေတောင့်နေကြတယ်အဲ့ nitrogen phosphorus နိုင်တဲ့နောက်တစ်ခုကဘာလဲဆိုလို့ရှိရင်လူတွေရဲ့မိန်းနာအညစ်အကြေးတွေပါအဲ့ကျွမ်းပပလည်းမှာရှိလူတွေကလည်းအိမ်နာအညစ်အကြေးမိန်းနာတိမ်စီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးတန့်စင်တဲ့စတွေလည်းမရှိတော့အားလုံးပဲအိတ်ထဲမှာရောက်တဲ့အခါကျမှအိတ်ထဲကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကဘာလာတယ်လဲဆိုရင်ဒီဆက်ပြားပေါ့နော်ဆက်ပြားဟာအများသောအားဖြင့်ဟိုတချို့ဆက်ပြားတွေကဒီ phosphate ပါပါတယ် phosphate ပါတဲ့ခံကြလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်တွေလည်းများလာပြီလူတွေလည်းပုံများလာတယ်ဧည့်သည်တွေလည်းအုံတွေလည်းများလာမယ်နောက်ဗမာပြည်မှာဒီဆက်ပြားဟာ phosphate ပါတဲ့ဆက်ပြားလားမပါတဲ့ဆက်ပြားလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြားတွေကိုမသုံးတာများပါပြီ now nitrogen and phosphorus line နဲ့နေရာတစ်ခုကတော့တလိဆန်နေရဲ့အညစ်အကြေးဖြစ်ပါတယ်။နွားချီးတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်။အဓိကကတော့အညစ်အကြေးပေါ့နော်။အညစ်အကြေးကနေတခါရေထဲရောက်အဲ့လိုမျိုးလာတာပေါ့နော်။နောက်ပြီးတော့မိုးရေကတစ်ဆင့်မိုးရေကမြေပေါ်မှာကျသွားမယ်။အင်းမြေဘဝတစ်ဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်။အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းထဲမှာစိုက်တာလည်းမကားသေးပဝင်းကြီးမှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်။ဒီလိုအကြောင်းနေကြောင့်အင်းလေးကဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအရေးတွေ့ရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝနေရလူတွေကရေဦးတောင်းတောင်းလို့မရတော့ပါဘူး။တတိထားပြီးတော့အမြန်ကိုပြန်လည်ပြုပြရမယ့်အချိန်ရောက်နေပါပြီ
။တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါရရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ကမ္ဘာတစ်ခွင်မှာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗီယက်နမ်၊ဆီးရီးယား၊ရုရှား၊အီရန်နဲ့တခြားနိုင်ငံတွေမှာသတင်းသမားတွေကိုဝိုင်းဝန်းလှုပ်ကြံတိုက်ခိုက်တာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ချင်းချောက်မှုတွေပြုလုပ်နေကြပါတယ်။သတင်းသမားများအပေါ်အကာအကွယ်ပေးတဲ့အဖွဲ့ကြီးဖြစ်တဲ့ CPG အဖွဲ့ကြီးရဲ့2014ခုနှစ်အစည်းအဝေးခန်းစာအရသတင်းတောက်60ကျော်အသက်ခံခဲ့ရပြီးယာနဲ့ချီပြီးတော့ထောင်သွင်းအကျဉ်းချခံထားရသလိုဒါဇင်နဲ့ချီပြီးတော့လည်းပျောက်ဆုံးနေတယ်လို့ဖော်ပြထားပါတယ်။နေစည်းမချသတင်းတောက်များအဖွဲ့ကလည်းအစိုးရတွေနိုင်ငံရေးခေါင်းဆောင်တွေကသတင်းသမားတွေကိုအတန်မထွက်နိုင်အောင်စင်စရာဖြတ်တောက်မှုတွေဖိနှိပ်မှုတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်တားမြစ်ကန့်တတ်မှုတွေပြုလုပ်နေကြပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ဆိုတာဟာလူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့တချိန်ကသတင်းသမားတယောက်ဖြစ်ခဲ့တယ်လို့တန်တမာရေးနဲ့ပြည်သူ့ရေးရာဒုတိယနိုင်ငံခြားရေးဝန်ကြီး Richard Stengel ကနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာပြောဆိုခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာနဲ့အခုချိန်ဟာဒီလွတ်လပ်မှုပေါ်စိန်ခေါ်မှုတွေအများကြီးဖြစ်ပေါ်နေတဲ့အချိန်ဖြစ်တယ်လို့ပြောပါတယ်။အချက်၃ချက်ကိုသူကထောက်ပြပါတယ်။သတင်းသမားတွေဟာပြိပခတ်ဖြစ်နေတဲ့နေရာတွေနဲ့တခြားနေရာတွေမှာကိုတိလက်ရောက်တိုက်ခိုက်ခံရတဲ့အန္တရာယ်တွေရှိနေပါတယ်။တအူးဆမ်းမိုင်းအုတ်ချုပ်သူတွေအုပ်ဆိုးတဲ့တ ိုင်းပြည်တွေမှာဆိုရင်လွတ်လပ်စွာတင်ပြပြောဆိုထုတ်ဖော်ပိုင်ခွင့်ကိုနှဲပါသွားစေပါတယ်။နောက်ပြီးလောက်ကျန်ဖန်တီးတဲ့သတင်းမျိုးတွေကပို့ပြီးတော့များလာတယ်လို့ပြောပါတယ်။တစ်ချိန်လုံးကတော့အမှန်တရားကိုဖော်ထုတ်ဖွင့်ချခဲ့တဲ့သတင်းသမားတွေအတွက်လုံခြုံမှုရှိခဲ့တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အခုတော့သူတို့ဟာအစိုးရတွေနဲ့အိုက်ဇဲလို့အကြမ်းဖက်အုပ်စုတွေရဲ့ပြစ်မှတ်ဖြစ်နေကြပါတယ်။သတင်းလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံခြားရေးမူဝါဒမှာအလွန်ရေးပါတဲ့အခြေခံအချက်ဖြစ်ပါတယ်။အမေရိကန်သံတမန်တွေဟာကမ္ဘာပေါ်မှာရှိတဲ့အစိုးရတွေနဲ့နှစ်နိုင်ငံကိစ္စတွေဆွေးနွေးကြတဲ့အခါတိုင်းပြောဆိုလေရှိတဲ့အကြောင်းအရာတွေမှာဒီကိစ္စလည်းပါဝင်ပါတယ်။ခြေလှမ်းတစ်ခုအနေနဲ့သတင်းသမားတွေအတွက်ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာ digital လုံခြုံရေးသင်တန်းတွေကမ္ဘာအနှံ့မှာပို့ချပေးတာအမေရိကန်ပြည်ထောင်စုအနေနဲ့အင်တာနက်လွတ်လပ်မှုအစီအစဉ်ရကမ္ဘာအနှံ့ကထောင်နဲ့ချီတဲ့အားနည်းတဲ့အရက်ဖက်အဖွဲ့အစည်းတွေလွတ်လပ်တဲ့သတင်းသမားတွေအတွက်အမေရိကန်ဒေါ်လာတန်100ကျော်ပစ္စည်းကိရိယာတွေနဲ့သင်တန်းတွေပို့ချပေးခဲ့ပါတယ်။နောက်ဆုံးအကြံဖက်အဖွဲ့အစည်းတွေတဲဥဆိုင်ပိုင်းအစိုးရတွေထံကတိုးများလာနေတဲ့လုတ်ကြံသတင်းတွေအပေါ်တုံ့ပြန်ရေးကိုအမေရိကန်ပြည်ထောင်စုကတက်တက်ကြွကြွလှုပ်ဆောင်နေတယ်လို့ဒုတိယဝန်ကြီးစတန်ဂက်ကပြောပါတယ်။ဝါဒဖြန့်ချီမှုကိုသတင်းသမားတွေကိုရှေ့တိုးမလုလာအောင်အချက်လက်တွေကိုအခြေခံတဲ့သတင်းစကားတွေနေရာယူလာအောင်နောက်ပြီးတော့လွတ်လပ်တဲ့မီဒီယာအတွက်ဗန္ဒာရေးဤပညာနဲ့စီမံဖွဲ့စည်းမှုတွေကိုအထောက်အကူတွေပေးနေပါတယ်။ဒါဟာဘာကြောင့်မလဲ။ဘာဖြစ်လို့လဲဆိုတော့သမ္မတဘရက်အိုဘားမားကပြောခဲ့မှုပါတယ်။ကျွန်ုပ်တို့လိုနိုင်ငံသားတွေအနေနဲ့ကျွန်ုပ်တို့နိုင်ငံတွေရဲ့အကြောင်းကျွန်ုပ်တို့ရဲ့အကြောင်းကျွန်ုပ်တို့အစိုးရတွေရဲ့အကြောင်းတွေကိုအမှန်တမ်းသိရအောင်သတင်းသမားတွေကလှုပ်ပေးကြပါတယ်ဒီချက်ကကျွန်ုပ်တို့ကိုပိုးပြီးတော့ကောင်းမွန်စေပါတယ်ပိုးပြီးတော့အင်အားတောင့်တင်းစေပါတယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီးဘူယိုရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ဒီကနေ့မနေ့ဖက်အစည်းအဝေးအဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုမနက်တာချန်ကတလဲကြီးညာပေးပါဦးမယ်ရှင
် IS တွေကြွားတွေကိုချိန်မုံနေတဲ့ Syria တပ်ဖွဲ့တွေရဲ့ပူးတွဲစစ်ဆင်ရေးတွေမှာပါဝင်နေတဲ့အနောက်နိုင်ငံတွေကကြောရောင်းနောက်ခံပေးထားတဲ့တိုက်ခိုက်အုပ်စုတွေကိုလည်းရုရှားနိုင်ငံကအခုခါပံ့ပိုးကူညီပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ Syria အစိုးရတပ်တွေနဲ့အချိန်တော်ကြာတိုက်နေတဲ့လွတ်လပ်သော Syria တပ်မတော် FSA ကိုလေကြောင်းအကူလက်နက်တွေနဲ့လိုအပ်တဲ့အထောက်ပံ့တွေကိုပထမအဦးဆုံးအချိန်ပေးအပ်ခဲ့တဲ့အကြောင်းတောက်ကြနေကရုရှားကာကွယ်ရေးဝန်ကြီးဌာနထိတ်တန့်အရာရှိတွေနဲ့အစည်းအဝေးတွင်သမ္မတပူတင်ကပြောဆိုခဲ့တာဖြစ်ပါတယ်။တောက်ကြနေကအာဖဂန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရက်ကွက်ဘုံခွဲတိုက်ခိုက်ခံရမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အစိုးရအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်းစပိန်ရဲတအုပ်အပါအဝင်အနည်းဆုံး2ဦးသေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှင်နေဖူဂျီချန်းကိုတနင်္လာနေ့ကြာရင်တရားရုံးထုတ်စစ်ဆေးတော့မှာဖြစ်ပါတယ်။တနစ်ခွဲကျော်ဖမ်းဆီးခံထားရတဲ့ဖူဟာလူမျိုးရေးမုံတိမှုဖြစ်အောင်လုံစော်ဖို့နဲ့တည်ငြိမ်မှုပြပြအောင်လုပ်ဖို့လူမှုကွန်ရက်မီဒီယာတွေမှာရေးသားဖော်ပြခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ထောင်နဲ့ရှစ်နှစ်အထိချမှတ်ခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပါဝင်အနောက်နိုင်ငံအစိုးရတွေကဖူရဲ့အမှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုခဲ့ကြသလိုပြန်လွတ်ပေးဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်။ဖူရဲ့အမှုကိုကြားနာစစ်ဆေးတာဟာနိုင်ငံရေးအရဟန်ပြစစ်ဆေးတာသာဖြစ်ပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်မယ်ဆိုတဲ့တရုတ်ဆိုရရဲ့ဂရီတွေအပေါ်မေးစရာတွေဖြစ်နေရတယ်လို့လူခွင့်ရေးဖွဲ့တွေကပြောဆိုပါတယ်
။စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနက်တာချမ်းကြီးညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလှိုင်းဒိုမီတာ19.51တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင
This program has come to you from the Voice of America, Washington.